ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာအရေးအထူးချမ်းပေးပုဂ္ဂိုလ်မစ္စတာအီဘရာဟင်ဂမ်ဘာရီကိုမြန်မာစစ်အစိုးရကနောက်လမှလာခွင့်ပြုလိုက်တဲ့အပေါ်စင်ကာပူနိုင်ငံကကြိုဆိုလိုက်ပါတယ်။အဲ့ဒီခီးစဉ်အတွင်းမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်စစ်အစိုးရအစ်မြင့်တာဝန်ရှိသူတွေအပါအဝင်တခြားလူတွေနဲ့တွေ့ဆုံနိုင်ရေးအပြည့်အဝခွင့်ပြုဖို့လဲစင်ကာပူနိုင်ငံသားရဲ့ဌာနပြောရေးဆိုခွင့်ရှိသူကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။မစ္စတာဂမ်ဘာရီရဲ့ခီးစဉ်နဲ့သူ့ရဲ့လုပ်ငန်းတွေဟာမြန်မာနိုင်ငံအမျိုးသားပြန်လည်တည်မြဲရေးအတွက်အရေးကြီးတယ်လို့ပြောရေးဆိုခွင့်ရှိသူကပြောခဲ့တယ်လို့ဒီခီးစဉ်အပေါ်စင်ကာပူကထောက်ခံကြောင်းလဲဆိုပါတယ်။စင်ကာပူနိုင်ငံဟာမြန်မာနိုင်ငံရဲ့အကြီးဆုံးကုန်သွယ်ဘက်နိုင်ငံတစ်ခုဖြစ်တယ်လို့မြန်မာနိုင်ငံအဖွဲ့ဝင်အဖြစ်ပါဝင်နေတဲ့အာဆီယံရှေ့တောင်အရှနိုင်ငံများအဖွဲ့ရဲ့လက်ရှိအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့နိုင်ငံလည်းဖြစ်ပါတယ်။မစ္စတာဂမ်ဘာရီဩဂုတ်လလယ်မှာမြန်မာနိုင်ငံသွားမယ်ဆိုတာကိုအင်ကာနေမှာကုလသမဂ္ဂကကြေညာခဲ့တာပါ။ရဲ့အတိအကျအပါအဝင်အစီအစဉ်နဲ့အသေးစိတ်တွေကိုတော့မတတ်မှတ်ရသေးပါဘူး။